Voice of America in Burmese.
ဒီနေ့နေ့ကမှသတင်းရှင်များရှင်2019ခုနှစ်အောက်တိုဘာလ23ရက် VOA American တန်ရဲ့တနင်္ဂနွေနေ့ညနေခင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိ American ပြည်ထောင်စု Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ကျွန်မများသတင်းအောင်ပါဒီကနေ့ညနေပိုင်းအစီအစဉ်တွေကိုတောင်းယူတင်ဆက်ပေးပါမယ်
မင်္ဂလာပါကျွန်တော်ရန်နိုင်ပါတနင်္ဂနွေနေ့ညနေခင်းသတင်းတွေကိုကုသညုံနဲ့အတူတင်ဆက်ပေးသွားမှာဖြစ်ပါတယ်ဂျပန်နိုင်ငံကိုဝင်ရောက်တိုက်ခတ်ခဲ့တဲ့ Hagibis Typhoon မုန်တိုင်းကြောင့်လူ23ယောက်သေဆုံးပြီးတော့နောက်ထပ်16ယောက်ပျောက်ဆုံးနေတယ်လို့ဂျပန်နိုင်ငံကပြောလိုက်ပါတယ် American သမ္မတ Donald Trump ကသူ့ရဲ့ရှေ့နေ Rudy Giuliani နဲ့ပတ်သက်နေတဲ့ရခဲ့ဆိုဗီယက်ပြည်တော်စုဘွားနိုင်ငံသား2ယောက်ကိုသူမသိဘူးဆိုပြီးတော့ပြောကြားလိုက်ပါတယ်ဒီလိုထူးခြားတဲ့ဒေတာတွေနဲ့နိုင်ငံတကာသတင်းတွေကိုအခုညနေပိုင်းမှာနားဆင်ရဖို့ရှိပါတယ်ဗျာ
ဟုတ်ကဲ့ပါရှင်သတင်းနေပြီးမှနားဆင်ရမယ့်သတင်းလှော်တွေမှာတော့ဟောင်ကောင်မှာဆန္ဒပြသူတွေထဲမှာအသက်18နှစ်အရွယ်လူငယ်တွေအများပြပါဝင်နေတဲ့အတွက်ကလေးငယ်တွေကိုဆန္ဒပြရတွေကမပါဝင်ဖို့ထိန်းသိမ်းပေးကြဖို့မိဘတွေနဲ့ဆရာတွေကိုဟောင်ကောင်ခေါင်းဆောင်တွေကဖန်ကြားနေပါတယ
် Because the future is belong to ours and we have to fight for it because it is our own future and the next generation and also the Hong
Kong. ဆန္ဒပြကြောင်းသူတို့ပြောသွားတာပါသတင်းပြေဆုံးကိုတော့နောက်ပိုင်းမှနားဆင်ရပါမယ်ဒီသတင်းလွန်နဲ့အတူဟောင်ကောင်ကမတည်ငြိမ်မှုတွေကြောင့်ပြည်ပကနေလာပြီးတော့အလုပ်လုပ်နေတဲ့အိမ်အခုအလုပ်သမားတွေမှာဘယ်လိုထိခိုက်နှိမ့်နာမှုတွေရှိနေပါသလဲဆိုတဲ့အကြောင်းနဲ့အီဂျစ်နိုင်ငံလက်ဆာမြို့မှာရှေးခေတ်ဆက်မှုစုံတစ်ခုကိုရှာဖွေတွေ့ရှိခဲ့တဲ့အကြောင်းစတဲ့သတင်းလွှာတွေကိုလည်းနားဆင်ရပါမယ်ဒီလိုသတင်းလှရီမတိုင်ခင်အခုရင်ဆုံးတော့ဒီကနေ့ညနေပိုင်းအတွက်နောက်ဆုံးရသတင်းတွေကိုကိုရန်နိုင်နဲ့ကိုသားညူဦးတို့ကပြောပြပေးပါရှင
်။ဂျပန်နိုင်ငံကိုဝင်ရောက်တိုက်ခတ်ခဲ့တဲ့အင်အားပြင်တိုက်ဖုန်းမုန်တိုင်းအတွင်းပြိမိနေတဲ့သူတွေနဲ့ရေကြီးဥဒဏ်ကိုခံနေရတဲ့သူတွေကိုကယ်တင်နိုင်ဖို့အတွက်ဂျပန်အစိုးရကတပ်ဖွဲ့ဝင်တွေနဲ့ကယ်ဆယ်ရေးအဖွဲ့ဝင်တွေတောင်းလဲချီပြီးတော့ဒီကနေ့မှဆင်းရဲလိုက်ဖြစ်ပါတယ်။ Hagibis Typhoon မုန်တိုင်းကြောင့်ဂျပန်နိုင်ငံမှာလူ23ယောက်သေဆုံးပြီးတော့နောက်ထပ်16ယောက်လည်းပျောက်ဆုံးနေတယ်လို့ဂျပန်နိုင်ငံရဲ့ NHK သတင်းဌာနကပြောပါတယ်။တိုကျိုမြို့ဟာလည်းမုန်တိုင်းနဲ့အကြီးအကျယ်ခံလိုက်ရတဲ့အတွက်မြို့ရဲ့လေပတ်မှုလုပ်ငန်းရှင်တွေဟာလည်းခေတ္တရပ်ဆိုင်သွားခဲ့ပါတယ်။Hagibis Typhoon မုန်တိုင်းဟာအခုနှစ်ပိုင်းတွေအတွင်းအဆိုးအဝါဆုံးဝင်ရောက်တိုက်ခတ်ခဲ့တဲ့မုန်တိုင်းတွေကတစ်ခုလည်းဖြစ်ပါတယ်။မုန်တိုင်းကြောင့်ဂျပန်နိုင်ငံအရှေ့ပိုင်းနဲ့အလယ်ပိုင်းဒေသတွေကအနိမ့်ပိုင်းတွေမှာဒီရေလွှမ်းမှုသွားခဲ့ပြီးတော့အင်ဂျင်5သိန်းလောက်လည်းလျက်စင်ပြီးတွေပြတ်တောက်ကုန်တယ်လို့ပြောပါတယ်။တိုကျိုမြို့ကနာရီတာလေသိန်းနဲ့ဟာနေဒါလေသိန်းတွေမှာတော့လေယာဉ်တွေပြန်ဆင်းလို့ရပြီဖြစ်ပေမဲ့လည်းဒီကနေ့အတွက်တော့လေကြောင်းခီးစဉ်800ကျော်ဖြစ်လိုက်ရတယ်လို့ NHK သတင်းဌာနကပြောပါတယ်။ဒါပြင်မုံတိုင်းတန်အစိုးရဆုံးခံလိုက်ရတဲ့နေရာတွေကိုသွားနေတဲ့ကြီးစံရထားခီးစဉ်တွေကိုလည်းဖြတ်လိုက်တယ်လို့ဆိုပါတယ်။တိုကျိုမြို့တဝိုက်ကကန်တိုဒေသမှာထုတ်ထားတဲ့မိုးရွာသွန်းပေါ်သတိပေးချက်ကိုအာဏာပိုင်တွေကအခုခါမှာပြန်ရုပ်သိမ်းလိုက်ပြီးတော့စတိုးဆိုင်တွေနဲ့ရထားခီးစဉ်တွေတော့ပြန်ဖွင့်နေပြီဖြစ်ပါတယ်။ဒါပေမဲ့လည်းဂျပန်နိုင်ငံအရှေ့ကျန်းကမြစ်တွေမှာမြစ်ရေရှမ်းလာနိုင်တဲ့အတွက်နောက်ထပ်ရေချီးမှုတွေဖြစ်လာနိုင်တယ်ဆိုပြီးတော့ဂျပန်အာဏာပိုင်တွေကဆက်ပြီးတော့သတိပေးထားပါတယ်ခင်ဗျာ။
ဆီးရီးယားနိုင်ငံမြောက်ပိုင်းမှာတူရကီစစ်တပ်နဲ့ကတ်တွေတိုက်နေတဲ့ဒီဆီးရီးယားပြည်သူစစ်တွေရဲ့စစ်ဆင်ယူတွေကြောင့်ထွက်ပြေးကြရတဲ့ရသားဒုက္ခသည်တွေကိုကူညီပေးဖို့လူခွင့်ဖွဲ့စည်းတွေကပြင်ဆင်ဆောင်နေကြပါတယ်။အဲ့ဒီဒေသကနေပြီးတော့အမေရိကန်တပ်တွေပြန်ရုပ်ဖို့အမေရိကန်သမ္မတဒေါ်နယ်ထရန့်ပြီးခဲ့တဲ့ပတ်ကဆုံးဖြတ်ခဲ့ပြီးရဲ့နောက်မှာပဲဆီးရီးယားနိုင်ငံတဲကိုဗုဒ္ဓဦးနှစ်ကလေးကတူရကီထိုးစစ်တွေစခဲ့တာပါ။သူတို့ရဲ့စစ်ဆင်ယူတွေကိုတိုးပြီးတော့ဆောင်နေတယ်လို့တူရကီဆိုရကကြာရင်းညမှာကြေညာပါတယ်။ထိုးစစ်တွေစကြတဲ့ကဆိုရင်ရသားဒုက္ခတွေ9000လောက်ပြည်တွင်းမှာတင်းရှောင်နေကြရတယ်လို့လူသားချင်းစာနာကူညီမှုဆိုင်ရာနိုင်ငံတကာအဖွဲ့တစ်ခုကပြောပါတယ်။ထပ်ပြစ်ကြရတဲ့ရသားတွေဟာစီးဝါတောက်တုံးရီစတဲ့ရေးပေါ်လိုအပ်ချက်တွေလစ်လပ်နေကြတယ်လို့ Care International အဖွဲ့ရဲ့ဒီ Syria ဆိုင်ရာကြီးတန်းဆက်ဆံရေးမန်နေဂျာအဇတ်ကပြောပါတယ်။အခုလိုမျိုးကြမ်းဖက်တိုက်ခိုက်မှုတွေတိုးလာတာကြောင့်လည်းကူညီအဖွဲ့စည်းတွေအနေနဲ့သူရဲ့ဝန်ထမ်းတွေကိုမိသားစုတွေနဲ့အတူအဲ့ဒီဒေသကနေပြီးတော့ပြန်ရုပ်ထားရတာတွေရှိနေပါတယ်။အဲ့ဒီအချိန်ကြောင့်လေလူသားချင်းစာနာကူညီမှုလုပ်ငန်းတွေမှာပို့ပြီးတော့အားနည်းမှုတွေရှိနေတယ်လို့အဆက်ကပြောပါရယ်။ငင်းငယ်ရေးနေဦးစစ်ဆိုပြီးတော့အမိပေးထားတဲ့သူတို့ရဲ့စစ်ဆင်ရေးတွေဟာ YPG လို့ခေါ်တဲ့ဒီကတ်လက်နက်ကင်တပ်ဖွဲ့ကိုဥတီတာတိုက်ခိုက်တာဖြစ်တယ်လို့တူရကီရာရှိတွေကပြောပါရယ်။အဲ့ဒီဖွဲ့ကိုအကြမ်းဖက်အဖွဲ့အဖြစ်နဲ့တူရကီနိုင်ငံကသတ်မှတ်ထားပါရယ်။ဒါ့အပြင်တူရကီမှာရှိတဲ့ PKK ကတ်ကွဲထွက်ရေးအဖွဲ့နဲ့လည်းအဲ့ဒီဖွဲ့ကဆက်နွယ်နေတာဖြစ်ပါရယ်။ဒါပေမဲ့လို့ YPG ကိုအမေရိကန်ဘက်ကသူ့ရဲ့မဟာမိတ်ဖြစ်ထားပြီးတော့ဆီးရီးယားနိုင်ငံတွင်က IS တွေကိုနှင်းနှင်းရမှာလက်တွဲခဲ့တာဖြစ်ပါတယ်ခင်ဗျာ
။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကသူ့ရဲ့ရှေ့နေ Rudy Giuliani နဲ့ပတ်သက်နေတဲ့ ယခင်ဆိုဗီယက်ပြည်တော်စုဘွားနိုင်ငံသားနှစ်ယောက်ကိုသူမသိဘူးလို့ပြောလိုက်ပါတယ်။အဲ့ဒီဆိုဗီယက်ပြည်တော်စုဘွားနှစ်ယောက်ဟာပြီးခဲ့တဲ့ခြားသောပြည်နေကရွေးကောက်ပွဲမဲဆွဲစီယုံရေးတွင်ဗန္ဒာရေးဆိုင်ရာစီးပွားစည်းကမ်းတွေချိုးဖောက်မှုစွဲချက်တွေနဲ့တရားစွဲဆိုခံခဲ့ရတာဖြစ်ပါတယ်။ယူကရိန်းနိုင်ငံမှာမွေးဖွားခဲ့တဲ့ Lev Parnas နဲ့ဒီဘယ်လာရုစ်နိုင်ငံဘွား Igor Fruman တို့ကိုသူမသိဘူးလို့သမ္မတ Trump ကတော့ပြောပါတယ်။ဒါပေမဲ့လည်းသူကလူတိုင်းနဲ့ဓာတ်ပုံတွဲရိုက်တာကြောင့်အဲ့လူတွေနဲ့ဓာတ်ပုံအတူရိုက်ထားတာတော့ရှိနိုင်တယ်ဆိုပြီးတော့လည်းပြောပါတယ်။ဒါပေမဲ့လည်းအချက်အလက်မှတ်တမ်းတွေအရတော့သူတို့ချာမှာပို့ပြီးတော့နှိစက်မှုရှိပုံရပြီးတော့ Florida မှာအခြေစိုက်တဲ့အဲ့ဒီစီးပွားရေးသမားနှစ်ယောက်ဟာသမ္မတ Trump ကိုထောက်ခံတဲ့ Republican Party ရဲ့မဲဆွဲစည်းရုံးမှုတွေကို American Dollar သိမ်းနဲ့ချီပြီးတော့လူလန်းထားတာဖြစ်ပါတယ်။2018 March လတုန်းက Fruman ကဖလော်ရီဒါမှာရှိတဲ့သမ္မတ Trump ရဲ့ Mar-a-Lago ကိုပန်းဖြေစခန်းမှာလုပ်တဲ့လူရှင်ရဲ့အစည်းအဝေးကိုသမ္မတ Trump နဲ့အတူတက်ခဲ့တယ်လို့သူကရုရှားသတင်းဌာန Forum Daily ကိုပြောပါတယ်။2020သမ္မတရွေးကောက်ပွဲမှာသမ္မတ Trump ပြန်အရွေးခံရဖို့အတွက်လုပ်ခဲ့တဲ့အဲ့ဒီအစည်းအဝေးကိုလူရှင်100လောက်လည်းတက်ရောက်ခဲ့တာပါ။2016ရွေးကောက်ပွဲတုန်းကသူကသမ္မတ Trump ရဲ့ရွေးကောက်ပွဲ Online အဖွဲ့ကိုအလူငွေထည့်ဝင်လူဒန်းခဲ့ပြီးတော့သမ္မတဖြစ်ပြီးတနည်းအချာမှာသမ္မတ Trump ကသူတို့ပါဝင်ထောက်ခံသူတွေကိုဖိတ်ဖို့အတွက်ဆုံးဖြတ်ခဲ့တာဖြစ်တယ်ဆိုပြီးတော့ဖရူမန်ကခက်ကြွားကြွားလေးပြောခဲ့ပါတယ်ခင်ဗျာ
တူရီးရှားနိုင်ငံမှာပြီးခဲ့တဲ့ယူကောက်ပွဲမှာမဲပြတ်မရတာကြောင့်တကြောပြန်လုံနေရတဲ့သမ္မတယူကောက်ပွဲအခုတနင်္ဂနွေနေ့မှာစတင်ပြီးတော့ပြုလုပ်နေပါတယ်ပြီးခဲ့တဲ့ယူကောက်ပွဲမှာမဲအများဆုံးရခဲ့ကြတဲ့မီဒီယာလုပ်ငန်းပိုင်ရှင်သတိကြီး Nabil Qureshi နဲ့တမင်ရွေးကြဝါဒီရှင်ကြီး Kat Said တို့နှစ်ဦးလိုပြန်ပြီးတော့ရှင်ပြန်ကြတာပါတူရကီနိုင်ငံမှာအာရက်တွေဦးတော်လိုင်းဖြစ်ပြီးတဲ့နောက်နိုင်ငံရေးပြောင်းလဲတစ်ခုအနေနဲ့မြင်ရတဲ့ရွေးကောက်ပွဲခင်းကျင်းတရားဖြစ်ပါတယ်။ပြီးခဲ့တဲ့ကြော့သမ္မတရွေးကောက်ပွဲအတွက်မှာကုစရေလောင်း20ကျော်ရဲကနေပြီးတော့ခုလိုနိုင်ငံရေးမြင့်တဲ့တည်သူထွက်လာတာဖြစ်ပါတယ်။တူနီးရှားလူထုအနေနဲ့အာရက်တွေဦးလှူရှာမှုအတွက်မှာတိုင်းပြည်ရဲ့စီးပွားရေးအလုပ်လက်မဲ့ပြဿနာနဲ့အစိုးရစီမံမှုတွေပေါ်မကြေမနပ်ဖြစ်ခဲ့တာမလို့အခုဒီရွေးကောက်ပွဲမှာလည်းဒီအခြေအနေတွေကရောင်ပြန်ဟပ်နေပါတယ်။ငွေကြေးခွာချမှုဆွဲချက်နဲ့လက်အတော်ကြာဖမ်းဆီးခံထားတဲ့ရှင်ပြန်သူသမ္မတလောင်း Nabil Qureshi ဟာပြီးခဲ့တဲ့ဗုဒ္ဓဦးနေ့ကပဲပြန်လွတ်လာခဲ့ပါတယ်။ဒူနီရှားမှာပြီးခဲ့တဲ့ဇူလိုင်လတုန်းကသမ္မတ Budget Cut SSB တည်ဆုံးခဲ့ပြီးတဲ့နောက်2011ခုနှစ်အာရက်နွေဦးတော်လိုင်းပြီးတဲ့နောက်ပိုင်းဒုတိယမြောက်လွတ်လပ်တဲ့သမ္မတရွေးကောက်ပွဲတွေကိုအခုကျင်းပနေတာဖြစ်ပါတယ်။အခုတနည်းနည်းနောက်ပိုင်းမှာတော့မဲရလတ်တွေထွက်လာမယ်လို့မျှော်လင့်ရပါတယ်။တောက်ကြနေတုန်းကတော့ဒီရှင်ပြိုင်မဲ့သမ္မတလောင်းနှစ်ဦးကြမှာစကားစစ်ထုတ်ပွဲတစ်ခုရုပ်သံအစီအစဉ်တစ်ခုကနေပြီးတော့ရှင်းရှင်းပပထုတ်လွှင့်ခဲ့ပါတယ်ခင်ဗျာ။
ဒီအမေရိကန်တဲ့ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိ5.19kHz 1068.69 5.19kHz 1995နဲ့5.25kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီကနေတနင်္ဂနွေနေ့ညနေခင်းနောက်ဆုံးရသတင်းတွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ဟောင်ကောင်အစိုးရအာဏာပိုင်တွေကဆန္ဒပြပွဲတွေဟာအများပြည်သူဘေးကင်းလုံခြုံရေးကိုချင်းချောင်နေပြီးတော့ဆန္ဒပြပွဲတွေအတွင်းဖြစ်တဲ့ဒီအကြမ်းဖက်မှုတွေကိုလည်းပြည်တွင်းအကြမ်းဖက်ဝါဒအဖြစ်ပုံဖော်ပြောဆိုတာတွေတိုးလာနေတာကြောင့်ဟောင်ကောင်ကဒီမိုကရေစီထောက်ခံသူတွေဟာအခုတစ်ပတ်အတွင်းမှာတော့ဆန္ဒပြပွဲတွေကိုအရှိန်လျှော့ပြီးတော့လှုပ်ဆောင်ခဲ့ပါတယ်ဒီနေ့တနင်္ဂနွေနေ့မှာတော့ဆန္ဒပြတဲ့သူ1000လောက်ဟောင်ကောင်ကျွန်းလယ်ကဇီးဝဲစင်တာမှာဆန္ဒပြခဲ့ကြပြီးတော့လွတ်လပ်ရေးအတွက်တိုက်ပွဲဝင်ဖို့ကြီးကြော်တဲ့နေကိုအော်ဟစ်တောင်းဆိုခဲ့ကြပါတယ်ဒီဝါဆန္ဒတွင်းမှာရှိတဲ့တချို့မျက်နှာဖုံးဆွတ်ထားတဲ့ဆန္ဒပြတဲ့သူတွေကတော့တရုတ်ပိုင်းလို့တန်တရားရှိတဲ့အစားအသောက်ဆိုင်မှာအစားအသောက်တွေကိုတကယ်ဝယ်တာမဟုတ်ပဲဇက်ကနေတဆင့်မှပြီးတော့ဒီဆိုင်ကိုအနောက်ရှက်တွေပြေးခဲ့ပါတယ်။ဟောင်ကလူငယ်ဆန္ဒဟောင်ကောင်ကဒီလူငယ်ဆန္ဒပြတဲ့သူတွေကိုထောက်ခံကြောင်းပြတာတဲ့အနေနဲ့လည်းဒီဟောင်ကောင်မှာရှိတဲ့တက်ကြီးရွယ်အိုလူကြီးပိုင်းတွေဟာဟောင်ကောင်ရဲဌာနချုပ်နေရာမှာအခုသတင်းပတ်ကုန်အတွင်းထိုင်သပိတ်မောက်ခဲ့ကြပါတယ်။ပြီးခဲ့တဲ့လေးလအတွင်းမှာတော့ဟောင်ကောင်မှာဆန္ဒပြပွဲတွေဟာအကြီးအကျယ်ဖြစ်ခဲ့ပြီးတခါတရံမှာတော့အကြမ်းဖက်တဲ့တွေဖြစ်ခဲ့တာပါတရုတ်ဆိုးရကဟောင်ကောင်ရဲ့ကိုယ်ပိုင်အုပ်ချုပ်ခွင့်နဲ့နိုင်ငံသားလွတ်လပ်ခွင့်တွေကိုပါထိပါလာနေတယ်လို့ဟောင်ကောင်ကလူတွေကယူဆလာတာကြောင့်ဟောင်ကောင်ပြည်သူတွေဟာအခုလိုဆန္ဒပြခဲ့ကြတာဖြစ်ပါတယ်ခင်ဗျာ
အိန္ဒိယနဲ့တရုတ်ခေါင်းဆောင်နှစ်ဦးကသူတို့ကြားမှာရှိတဲ့မတူကွဲပြားချက်တွေကိုသာထားပြီးတော့အလွတ်တဘောထိပ်သီးဆွေးနွေးပွဲတရအစဉ်နေ့တုန်းကပြုလုပ်ပါတယ်အိန္ဒိယနိုင်ငံအတွက်ဒုက္ခကြုံစီတဲ့ကုန်သွယ်ရေးလုံငွေကြီးမားနေတာကိုဖြေရှင်းဖို့နဲ့နိုင်ငံနယ်ဆက်လုံခြုံရေးတိုးမြင့်ဖို့ဆိုတာတွေကိုဆွေးနွေးခဲ့ကြတယ်လို့ခေါင်းဆောင်နှစ်ဦးကပြောပါတယ်။အိန္ဒိယနိုင်ငံတောင်ပိုင်းကကန်ယူတန်မြို့လေးမှာခေါင်းဆောင်နှစ်ဦးတွေ့ဆုံပြီးတော့သူတို့ကြားကွဲပြားမှုတွေကိုအငင်းခုန်မဖြစ်စေဘဲနဲ့လေမာပါနဲ့ဆောင်နဲ့ဂိုင်းတွေဆုံးဖြတ်ခဲ့ကြတယ်လို့အိန္ဒိယဦးကြီးချုပ်နရင်ဒရာမိုဒီကပြောပါတယ်။တစ်ဖက်နဲ့တစ်ဖက်ဆွေးနွေးပူပါမှုတွေပေါ်မှာနှစ်ဖက်စလုံးကအကဲဆက်နေတော့မှရှိတယ်။ဒီဆက်ဆံရေးဟာကမ္ဘာကြီးငြိမ်းချမ်းရေးနဲ့တည်ငြိမ်မှုအတွက်အရေးကြီးတဲ့အခြေအနေတစ်ရပ်ဖြစ်တယ်လို့လည်းအိန္ဒိယဦးကြီးချုပ်ကပြောပါတယ်။ သူတို့နှစ်ဦးလုံးဟာမိတ်ဆွေတွေလိုမျိုးကိစ္စရပ်တွေကိုဆွေးနွေးခဲ့ကြတယ်လို့တရုတ်သမ္မတရှီဂျင်ပင်ကပြောပေမဲ့အသေးစိတ်ဘာတွေဆွေးနွေးလဲဆိုတာကိုတော့မပြောပါဘူးအခုလိုမျိုးအလွတ်သဘောထိပ်သီးဆွေးနွေးပွဲဟာပြီးခဲ့တဲ့ဆယ်စုနှစ်တွေအတွင်းနှစ်နိုင်ငံကြားမယုံတင်ကာမှုတွေကိုဖြေလျှော့ဖို့အတွက်ရည်ရွယ်ပါတယ်နှစ်နိုင်ငံကြားမှာ2000ဒီကမှာနိုင်ငံခြားမှာ1962ခုနှစ်တုန်းကစစ်ပွဲဖြစ်ပြီးတဲ့နောက်အခုချိန်အထိကိုပဲနှစ်ဖက်နေဆက်တပ်တနာတွေရှိနေပြီးတော့နေပြည်တော်သူပိုင်ကိုယ်ပိုင်အငင်းပွားမှုတွေကလည်းရှိနေတုန်းဖြစ်ပါတယ်အခုဆွေးနွေးပွဲမှာတော့အိန္ဒိယနိုင်ငံဘက်ကအကြီးမားဆုံးလူအချက်တစ်ခုလိုဖြစ်နေတဲ့တရုတ်နဲ့ကုန်သွယ်ရေးလူငွေပြမှုကိစ္စကိုအလေးပေးတဲ့ပုံရှိပါတယ်ခင်ဗျာ
ဗရိကန်ပြည်တော်စုမှာခြေချနေထိုင်ဖို့မျှော်လင့်ခြင်းနဲ့မက္ကဆီကိုနိုင်ငံတောင်ပိုင်းကနေထွက်လာတဲ့ရွှေပြောင်းနေထိုင်သူ2000လောက်ပါတဲ့ရန်နံကိုမက္ကဆီကိုအာဏာပိုင်တွေကထားဆီးလိုက်ပါတယ်။ဒီထဲကအများစုဟာ CFSP နဲ့ Tabachula မျိုးကနေထွက်လာကြတာပါ။သူတို့ဟာမက္ကဆီကိုနိုင်ငံကနေဖြတ်သွားဖို့ခွင့်ပြုချက်မရတာကြောင့်ဒီဂွာတီမာလာမြောက်ပိုင်းကအဲ့မြို့မှာသူတို့ဟာသတင်းပတ်တွေနဲ့ခြီးပြီးတော့ဆောင်ဆိုင်နေခဲ့ရတာပါ။ဒီလူတွေဟာအမေရိကတိုက်အလဲပိုင်းနိုင်ငံတွေ၊ Caribbean ဒေသနဲ့ Africa တိုက်နိုင်ငံတွေကဖြစ်ကြပြီးတော့အကြမ်းဖက်မှုတွေရင်ဆိုင်ရတာဒါမှမဟုတ်ပုံမကောင်းမွန်တဲ့ဘဝတွေကိုရဖို့အတွက်သူတို့ရဲ့နေရက်တွေကိုစွန့်ပြီးတော့ထွက်လာခဲ့ကြတာဖြစ်ပါတယ်။ Africa တိုက်ကရှေ့ပြောင်းချီချနေထိုင်ဖို့ကြိုးစားသူရပါအောင်များစွာဟာလဲတာပါချူလာမြို့မှာလာနေချီတောင်းတင်နေခဲ့ပြီးတော့အဲ့မှာရှိတဲ့မက္ကဆီကိုလူမှုကြီးကြပ်ရေးအာဏာပိုင်တွေကသူတို့ကိုနေထိုင်ခွင့်စာရွက်စာတမ်းဒါမှမဟုတ်ခီးတစ်ထောင်နာပြီးတော့ဆက်သွားခွင့်ပြုတဲ့စာရွက်စာတမ်းတွေပေးဖို့လည်းကြန့်ကြာနေတာဖြစ်တယ်လို့ပြောပါတယ်။ဒီရွှေပြောင်းခြေချနေထိုင်ဖို့ကြိုးစားသူတွေဟာလူခွင့်ရေးအဖွဲ့တောင်းရှိသူတွေရဲ့ဒီကြီးကြပ်မှုနဲ့ဝေးပြေးလမ်းမကြီးပေါ်ကနေမိုင်-20လောက်နောက်မြောက်ဘက်ကိုလမ်းလျှောက်ခဲ့ကြပြီးတော့အဲ့နောက်မှာတော့သူတို့ကိုမက္ကဆီကိုအစိုးရရဲတပ်ဖွဲ့နဲ့အမျိုးသားအဆောင်တပ်တွေကတားဆီးခဲ့တာဖြစ်ပါတယ်ခင်ဗျာ။
အမေရိကန်ပြည်တော်စုကယ်လီဖိုးနီးယားပြည်နယ်နောက်ချမ်းကတော်မီကိုထိန်းချုပ်နိုင်ဖို့အတွက်မိသားတပ်ဖွဲ့တွေကြိုးပမ်းနေတာမှာအတော်လေးတိုးတက်မှုရှိနေပါပြီ။ဒီတော်မီကြောင့်လူတူသေဆုံးပြီးတော့အဆောင်ဆယ်ကနန်ပျက်စီးပါတယ်။လူပေါင်း1000ကနန်းကိုနေရာရွှေ့ပြောင်းပေးခဲ့ရပါတယ်။ Settler Rich တော်မီဆိုပြီးတော့အမည်ပေးထားတဲ့ Los Angeles County ကမိကိုတညတွင်းမှာပဲ19ရာခိုင်နှုန်းထိန်းချုပ်လိုက်နိုင်တယ်လို့ Los Angeles ပြည်သက်ဘူကြီးတူကစင်နေကပြောပါတယ်။ရသီရူးကအေးလာပြီးတော့လေးတိုက်နှုံကျလာတာကြောင့်လည်းပါတယ်လို့ဆိုပါတယ်။မိကြောင့်ဥယျာဉ်ကြီးအပါအဝင်အဆောင်32ခုထက်မနည်းပျက်စီးခဲ့ပါတယ်။မိဟာမိဟက်တာ3000ကျော်လောက်ကိုလောင်မြောက်ခဲ့ပြီးနောက်တောက်ချာနေတုန်းက73ရာခိုင်နှုန်းကိုထိန်းချုပ်လိုက်နိုင်ပါတယ်။လူပေါင်း2000ကျော်ကိုနေရာရွှေ့ချဖို့အာဏာပိုင်တွေကအမိန့်ထုတ်ခဲ့ရပါတယ်။အဲ့ဒီဒေသမှာနေသူကလည်းသသိန်းလောက်ရှိပါတယ်။ဘာကြောင့်မိလောင်လဲဆိုတာမသိရသေးပါဘူး။ဂျာလာရီနဲ့မိဆလောင်တဲ့အချိန်ကလက်စစ်ကြိုးတစ်ခုကနေပြီးတော့မိကိုယ်တွေထွက်နေတဲ့ဆိုတဲ့သတင်းကိုတော့သူတို့စုံစမ်းနေတယ်ဆိုပြီးစုံစမ်းမှုတွေကပြောဆိုပါတယ်ခင်ဗျာ။
အီတလီသင်းကတော့ Euro 2020ဥရောပဖလားဘောလုံးပွဲကိုခြေစစ်ပွဲအောင်သွားခဲ့ဖြစ်ပါတယ်။ဥရောပဖလားဒီ Euro 2020အတွက်ခြေစစ်ပွဲတွေကိုမနေ့ကကစားခဲ့ကြပြီးတော့အီတလီအသင်းက Greece အသင်းကို2-0မရှိနဲ့နိုင်သွားခဲ့တာဖြစ်ပါတယ်။အီတလီအတွက်ဂိုးတွေကိုတော့ Jorginho နဲ့ Bernardeschi လီတို့ကသွင်းပေးခဲ့တာဖြစ်ပါတယ်။ဒါကြောင့်အီတလီအသင်းကခြေစစ်ပွဲကိုပထမဆုံးအောင်သွားခဲ့တာဖြစ်ပါတယ်ခင်ဗျာ
။ဟုတ်တဟူးနေညနေပိုင်းအတွက်နောက်ဆုံးရသတင်းတွေကိုကိုရန်နိုင်နဲ့ကိုသားညွန့်ဦးတို့ပြောပြပေးကြတာပါရှင်။ VOE ကနေအခုထုတ်လွှင့်နေတဲ့အစီအစဉ်ကိုရေဒီယိုကသာမကပဲ VOE ရဲ့အင်တာနက်ဆာမျက်နှာဖြစ်တဲ့ burmese.voenews.com ကနေအခုထုတ်လွှင့်ပေးနေတဲ့ဒီပိုင်းထဲမှာပဲထည့်ရိုက်နားဆင်နိုင်ပါလိမ့်။အခုတော့သတင်းလွှာတွေကိုတင်ဆက်ပေးကြပါမယ်။ဟောင်ကောင်မှာအဖမ်းခံရတဲ့ဒီမိုကရေစီလူလာတဲ့ဆန္ဒပြသူတွေရဲ့သုံးပုံပုံနေပါကအသက်18နှစ်အောက်အရွယ်တွေဖြစ်တယ်လို့အစိုးရကပြောပါရယ်။ကလင်းငယ်တွေရဲ့အနာဂတ်ပျက်စီးသွားစေနိုင်တဲ့ဒီလိုတရားမဝင်လုပ်ရက်တွေမှာပါဝင်ပတ်သက်မှုတွေကနေကလေးတွေကိုထိန်းသိမ်းပေးကြဖို့မိဘတွေနဲ့ဆရာတွေကိုဟောင်ကောင်ခေါင်းဆောင်တွေကပန်ကြားနေတဲ့အကြောင်း VOA သတင်းတောက် Brian Patton ရဲ့သတင်းလွှာကိုမတ်တင်ကြီးထိုက်ကပြောပြပေးပါမယ်ရှင်
။ဟောင်ကောင်ကျွန်းကဒီမိုကရေစီရေလှူလာတဲ့လှုပ်ရှားမှုမှာအများစုကလူငယ်တွေဖြစ်ကြပါတယ်။ဟောင်ကောင်ကျွန်းပေါ်ဒီပြည်မာကြီးအစိုးရဘက်ကနောက်ဆက်ဖိနှိပ်မှုတွေပိုများလာတယ်လို့ရှုမြင်တာနဲ့အတူပဲသူတို့ရရှိနေတဲ့ကိုပိုင်အုပ်ချုပ်ခွင့်နဲ့ပြည်သူလွတ်လပ်ခွင့်ကိုကာကွယ်လိုနေကြတာပါပြီးခဲ့တဲ့လေးလတာကာလအတွင်းဟောင်ကောင်မှာရုပ်ရုပ်တဲတဲဖြစ်ခဲ့တဲ့ဆန္ဒပြပွဲတွေမှာအထက်တန်းကျောင်းသားတွေလည်းအများအပြားပါဝင်ခဲ့ကြပါတယ်အထက်တန်းကျောင်းသားတဦးကအခုလိုပြောပါတယ်
Cause the future belongs to us and
အနာဂတ်ကိုကျမတို့ပိုင်ပါတယ်ဒါကြောင့်ကျမတို့တွန်းလှန်နေကြရတာပါ။ဘာကြောင့်လဲဆိုတော့ဒါကကျမတို့ရဲ့ကိုယ်ပိုင်အနာဂတ်ပါ။နောက်အနာဂတ်မျိုးဆက်နဲ့ဟောင်ကောင်ပြည်သူတွေရဲ့အနာဂတ်လည်းဖြစ်ပါတယ်။ကျမတို့ကမတွန်းလှန်ဘူးဆိုရင်ဘယ်သူမှတွန်းလှန်တော့မှာမဟုတ်ပါဘူး
။ပြီးခဲ့တဲ့ဇွန်လကတည်းကဆိုရင်အစိုးရစန့်ကျင်ရေးဆန္ဒပြပွဲတွေမှာပါဝင်မှုဒါမှမဟုတ်လေတရားမဝင်လှုပ်ရှားမှုတွေနဲ့ပတ်သက်ပြီး အသက်16နှစ်အောက်ဆယ်ကျော်သက်9950ခန့်ရပါတယ်ဒီရေအတွက်ဟာဆိုရင်စုစုပေါင်းဖန်ဆီးခံရသူ2000ကျော်ရဲ့သုံးပုံတစ်ပုံနီးပါးရှိပါတယ်လူငယ်များပြားကတော့ဒီမိုကရေစီပြည့်ပြင်ပြောင်းလဲရေးသူတို့တောင်းဆိုချက်တွေကိုအစိုးရကလက်ရောလာစေရေးဖိအားပေးဖို့ကြံတန်းတဲ့နည်းပြဟာတွေမှာပါဝင်ဆောင်ရွက်မှုနဲ့ဖန်ခံရလာဖြစ်ပါတယ်ဒါပေမဲ့လည်းတချို့ကတော့ မကြခင်ကပြတ်ထန်းခဲ့တဲ့ညနေဖုံးမဝတ်ဖို့တမ်းမြစ်တဲ့ဥပဒေကိုချိုးဖောက်ပြီးဆန္ဒပြပွဲအတွင်သူတို့ဘသူဆိုတာကိုဖုံးကွယ်ထားဖို့ညနေဖုံးမဝတ်ဖို့တမ်းမြစ်တဲ့ဥပဒေဟာဆိုရင်အသက်မပြည့်သေးတဲ့လူငယ်တွေကိုအထူးသဖြင့်တမ်းမြစ်နိုင်အောင်ရည်ရွယ်တာလို့ဟောင်ကောင်အုပ်ချုပ်ရေးမှူးကယ်ရီလမ်ကပြောပါတယ်တရားမဝင်လှုပ်ရှားဆောင်ရွက်မှုတွေမှာ ကလေးတွေမပါစေဖို့အတွက်အာဏာပိုင်တွေကမိဘတွေနဲ့ဆရာတွေကိုတိုက်တွန်းထားပါတယ်။ကျောင်းသားတချို့ကတော့သူတို့ဒီမိုကရေစီရဲ့ချစ်တက်မှုတွေမှာပါဝင်တာကိုမိဘတွေကအားပေးပေမဲ့အကြမ်းဖက်မှုတွေမှာတော့မပါဖို့သတိပေးထားတယ်လို့ပြောပါတယ်။ဆန္ဒပြကျောင်းသူတူဦးကအခုလိုပြောပါတယ်။
ဒါပေမဲ့အေးအေးဆေးဆေးဆန္ဒပြတာကိုတော့လုံးဝလက်ခံပါတယ်။ညနေဖုံးခွက်တဲ့ကျောင်းသားတွေနဲ့အစိုးရဆန့်ကျင်ရေးဆန္ဒပြတဲ့ကျောင်းသားတွေကိုအစီရင်ခံတင်ပြဖို့ကျောင်းတွေကိုအစိုးရကညွှန်ကြားထားပါတယ်။ဟောင်ကောင်ကျွမ်းမှာပြီးခဲ့တဲ့သတင်းပတ်တုန်းကညနေဖုံးမဝေရေးတမ်းမြစ်တဲ့ဥပဒေကိုဆန့်ကျင်တဲ့အနေနဲ့လူပေါင်း1000နဲ့ချီချီတက်ခဲ့ကြသလိုဒီမိုကရေစီရဲ့တက်ကြွလှုပ
ြအဟံအတာဖြစ်စီမှာမဟုတ်ဘူးလို့ပြောပါတယ်ရှင
်။မတ်တင်ကြီးထိုက်ပါရှင်။တစ်ဆက်တည်းမှာပဲဟောင်ကောင်မှာဆန္ဒပြပွဲတွေကြောင့်ပြပကနေပြီးတော့အလုလံလုံချတဲ့သူတွေကိုဘလို့အကျိုးသက်ရောက်မှုရှိပါသလဲဆိုတာကိုနားဆင်ကြည့်ရအောင်ပါရှင်။ဟောင်ကောင်ကအစိုးရကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေနဲ့နိုင်ငံရေးမတည်ငြိမ်မှုတွေဟာလေးလာနီးပါးကျလာပြီးဖြစ်ပေမဲ့အရှိန်အဟုန်နဲ့ဆက်ပြီးတော့ဖြစ်နေတာပါ။ဟောင်ကောင်ကမတည်ငြိမ်မှုတွေကြောင့်ထိခိုက်မှုတွေရှိတဲ့အထက်မှာပြပကနေလာပြီးတော့အလုလုနေတဲ့အင်အကူအလုသမား၄သိန်းလောက်လဲပါဝင်ပြီးတော့အများစုကအင်ဒိုနီးရှားနဲ့ဖိလစ်ပိုင်နိုင်ငံကအမျိုးသမီးတွေဖြစ်ပါတယ်။ VOA သတင်းတောက် Festi Wida Kuswara ဟောင်ကောင်ကနေသတင်းပေးပို့ထားတာကိုကိုရန်နိုင်ကပြောပြပေးပါမယ်ရှင်
။ဟောင်ကောင်ကဒီမိုကရေစီရေးဆန္ဒပြပွဲတွေ၄လလောက်ရှိသွားပြီဖြစ်ပေမဲ့အချိန်ရော့ကျသွားမဲ့အရေးလက္ခဏာတော့မတွေ့ရသေးပါဘူ
း။ All the Hong Kongers is that lifestyle.
ဟောင်ကောင်ကလူတွေတို့တော့ဒါကနေ့စဉ်လူနေမှုပုံစံတစ်ခုပါ။စနေနေ့နေ့နဲ့ဆိုးရရုံးပိတ်တယ်မှာကျွန်တော်တို့ဆန္ဒပြတာဒါမှမဟုတ်ဆန္ဒပြပွဲကိုသွားရည်လောက်ကြပါတယ
်ဆန္ဒပြပွဲတွေကဟောင်ကောင်ကနေစဉ်လူမှုဘဝတွေပေါ်မှာထိခိုက်မှုတွေရှိနေပါတယ်အဲ့ဒီထဲမှာအင်ကူအလုံသမား၄သိန်းလောက်ပါဝင်နေပြီးတော့ဒီထဲကအများစုဟာဖိလစ်ပိုင်နဲ့အင်ဒိုနီးရှားနိုင်ငံကအမျိုးသမီးတွေဖြစ်ကြပါတယ်အခုတလောသတင်းပတ်ကုန်ဆန္ဒပြပွဲတွေကတပတ်မှာတရက်သားအလုံးနားရရတဲ့သူတို့ရဲ့ပိတ်ရက်တွေကိုလည်းထိခိုက်မှုတွေဖြစ်စေတယ်လို့အင်ဒိုနီးရှားနိုင်ငံကနေအလုံးလာလုပ်တဲ့ရီနီအတီကပြောပါတယ
်တရံကူစီယာ
ကျမတို့အတွက်အနှောက်အယှက်ဖြစ်ပါတယ်။ဒါပေမဲ့ကျမတို့ဘာမှမပြောနိုင်ပါဘူး။ကျမတို့ရဲ့ရည်ရွယ်ချက်ကဒီမှာလာပြီးအလုပ်လုပ်ကြပါ
။တို့ဟာဖျက်များအပြင်တစ်လကိုအမေရိကန်ဒေါ်လာ600လောက်ရကြပြီးပိတ်ရက်တွေကျရင်တို့အလုပ်လုပ်တဲ့အိမ်မှာနားဖို့အတွက်တီးတန့်နေရာမရှိတာကြောင့်အေကူတွေဟာတို့နေတဲ့နားကအများပြည်သူပန်းဖြေအနားယူဖို့လှုပ်ထားတဲ့နေရာတွေကိုသွားကြရတာဖြစ်ပါတယ်။ဒါပေမဲ့ဆန္ဒပြပွဲတွေစတင်ဖြစ်ခဲ့တဲ့ကစပြီးတော့တို့မှသွားကြရနေရာကတိတ်မရှိတော့ပါဘူး။အထူးသဖြင့်အစိုးရကဆန္ဒပြတဲ့သူတွေကိုတားဆီးဖို့အတွက်မြေရောက်ရထားလိုင်းတွေပိတ်တဲ့အခါတွေမှာဖြစ်ပါတယ်။ဖိလစ်ပိုင်နိုင်ငံကတက်ဆာဒက်ဖ်စကာကတော့ဟောင်ကောင်မှာအလုပ်လာလုပ်တာ၈နှစ်ရှိသွားခဲ့ပြီဖြစ်ပါတယ
်။ဆန္ဒပြပွဲတွေကကျမတို့အတွက်တော့ပြဿနာပါ။အထူးသဖြင့်ကျမတို့ရဲ့ပိတ်ရက်တွေမှာပါ။ဘာဖြစ်လို့လဲဆိုတော့ဆန္ဒပြပွဲတွေဖြစ်တော့ရထားတွေကားတွေလည်းမရှိတော့ကျမတို့ဘဲမှသွားလို့မရပဲစနေရတဲမှာပဲနေနေရပါတယ်။
ဒီဘက်ကနေအလုလာလုံချတဲ့အမျိုးသမီးတွေကတော့သူတို့အနေနဲ့ဆန္ဒပြပွဲတွေကိုထောက်ခံခြင်းမရှိသလိုကန့်ကွက်တာလည်းမရှိဘူးလို့ပြောပါရယ်။ဒါပေမဲ့လည်းဆန္ဒပြပွဲတွေကိုတော့အတက်နိုင်သလောက်ရှောင်နိုင်ဖို့ကြိုးစားတယ်လို့ရီနီအက်နီကပြောပါရယ
်။
ကျမတို့ဘဲမှသွားစရာမရှိတဲ့အခါကျရင်အလုရှင်တွေကကျမတို့ကိုအိမ်ပြန်ဆိုပြီးတော့ပြောပါရယ
်။ဒါပြင်တက်ဆာဒက်ဖ်စကာကလည်းအခုလိုပြောပါရယ်
We cannot join them, right? Just watch them.
ကျမတို့ကသူတို့နဲ့လည်းဝင်ပြီးတော့ဆန္ဒပြလို့မရဘူးလေ။ဟုတ်တယ်မလား?အဲ့တော့ကျမတို့ကအနေရမရှိတဲ့နေရာကနေဆန္ဒပြတာတွေကိုကြီးကြပါတယ်
။စ
စနပြပွဲရေးဆက်ဖြစ်နေပြီမဲ့လေသူတို့ကတော့စက်နေသွားမှာဖြစ်တယ်လို့ရီနီယာနီးနဲ့တက်ဆော်တို့ကပြောပါတယ်သူတို့ရဲ့ဒီမိုကရေစီရေးလှောင်ရှားမှုဟာရေရှည်ကျိုးပမ်းမှုဖြစ်တယ်လို့ဟောင်ကောင်ကဒီမိုကရေစီရေးတက်ကြလှောင်ရှားသူတွေကအုပ်ဖြစ်တဲ့အဲရစ်လိုက်ကတော့ပြောပါတယ်
We want a democratic society.
ဘလို့ပဲဖြစ်ဖြစ်ဟောင်ကောင်ဒီမိုကရေစီရဲ့ဆန္ဒပြဝဲတွေကိုဘေးကနေသာဆက်ပြီးတော့စောင့်ကြည့်သွားမှာဖြစ်ပါတယ်ခင်ဗျာကိုရနိုင်ပြောပြပေးခဲ့တာပါရှင်အခုဆက်ပြီးတော့အီဂျစ်မှာရှေးဟောင်းဆက်မှုဆုံးတစ်ခုတွေ့တဲ့အကြောင်းကိုနားဆင်ရပါမယ်အီဂျစ်နိုင်ငံလက်ဆာမြို့ကနာမည်ကြီးရှေးဟောင်းအမွေအနှစ်တစ်ခုဖြစ်တဲ့ Valley of the Kings လို့ခေါ်တဲ့ရှေးဘုရင်တွေရဲ့ဂုသင်းကျိုင်းတွေအများပြားရှိတဲ့ဒေသမှာ လौတမအင်ရအနည်းဆုံးအလုံး30ရှိနေတဲ့ရှေးဟောင်းဆက်မှုဆောင်တစ်ခုကိုအီဂျစ်ရှေးဟောင်းသုတေသနပညာရှင်အဖွဲ့ကတွေ့ရှိခဲ့ပါတယ်။ဒီအကြောင်း VOA တတင်းတော် Isabella Kokoli ပေးပို့တဲ့တတင်းကိုဒေါက်ခင်မျိုးသက်ကပြောပြပေးပါရှင်။အီဂျစ်
ရှေးဟောင်းသုတေသနပညာရှင် Dr. Zahi Hawass ဦးဆောင်ပြီးရှေးဘုရင်တွေရဲ့ဂုသင်းကျိုင်းအများပြားရှိရာနေရာနာကမြောက်တွေတောင်ကြားဒေသမှာရှာဖွေတူးဖော်မှုကနေရှေးခေတ်ဆက်မှုဆောင်ကြီးတစ်ခုကိုတွေ့ရှိခဲ့တာပါ။ ဒီ အလုပ်သမားတွေနေထိုင်ရာတဲကလေးတွေမှာတချို့ဟာအခန်းနှခန်းလောက်ပါပြီအတွင်းကန်းကအိတ်ဖို့ဖြစ်နိုင်တယ်လို့အပြင်ကန်းကတော့အခန်းနံရံတစ်ချက်ကိုကြောက်တုံးတွေနဲ့ကာထားတာတွေ့ရတယ်လို့ဒေါက်တာ
Hawass ကပြောပါတယ်။ We found three major important discoveries. The first one we found an industrial
area that contained KVT for storage. ရေးပါတဲ့တွေ့ရှိချက်ကသုံးခုရှိပါတယ်။ပထမတစ်ခုတွေ့တာကစက်မှုဆောင်တစ်ခုပါ။ပြည်စုံထဲမှာတူလောင်ကန်းပါတဲ့ KVT လို့ကွက်နဲ့ရေလောင်ကန်းပါတဲ့ KVU လို့ကွက်တွေရှိပြီး သူတို့ကြားနေရမှာတော့တတိယမြောက်အမန်နူထက်နန်းဆက်ထဲကဘရင်နဲ့ဘရင်မားတွေအတွက်လှုပ်ထားတဲ့ငွေလက်စွပ်တွေကိုတွေ့ရပါတယ်။ဒါပြင်ရှေးအကြီးတွေသုံးတဲ့အခေါင်းတလောက်ကိုဖုံးတဲ့အဖုံးတွေလည်းတွေ့ရပါတယ်။နောက်ရေးကြီးတဲ့တွေ့ရှိချက်တစ်ခုကတော့အလုပ်ယုံနေပါ။30လောက်ရှိပါတယ်။တခုကရွှေလုတ်တဲ့ဖို့ပါ။နောက်တစ်ခုကအိုးလုတ်တဲ့ဖို့ဖြစ်ပြီးပြည်ပေါ်ကပစ္စည်းလုတ်တဲ့နေရာတွေ
တွေ့ရတယ်လို့လည်းပြောပါတယ
် This is the first time that any discovery like this happened in the Valley of the Kings. In the Valley of the Kings all we discover a royal tomb or where Kemen hats.
ဒီနေရာကိုမြို့နယ်နဲ့ Valley of the Kings ဒေသမှာဒါမျိုးကိုတွေ့တာပထမဆုံးမှာဒီဒေသမှာအရင်ကကျွန်တော်တို့တွေ့ခဲ့တာအားလုံးကတော်ဝင်သင်္ချိုင်းတွေဒါမှမဟုတ်လူသမားတွေရဲ့တဲတွေကြီးပါပဲအခုဒီမှာပထမဆုံးတွေ့လာရတာကလူသမားတွေလှုပ်လှုပ်တဲ့စမှုလက်မှုဆောင်ဖြစ်ပြီးဒီမှာအခေါင်းတလားအတွက်အလှတွင်ပေးတာကနေပြည်ပေါ်ကတွေနဲ့အမှုပညာပစ္စည်းလေးတွေဖန်တီးကြတာကိုလောက်ွက် KB65 မှာတွေ့တာပါဒါဟာမြောက်တွေရဲ့တောင်ကြားလိုလည်းခေါ်တဲ့ဒီအနောက်တောင်ကြားဒေသရဲ့လျှို့ဝှက်ချက်အတော်များများကိုပထမဆုံးဖော်ထုတ်နိုင်ခဲ့တာလည်းဖြစ်ပါတယ
်အခုတွေ့ရှိချက်ကအဲ့ဒီခေတ်ကလူသမားတွေရဲ့လူနေမှုဘဝတွေကိုပါတည်လာစေပါတယ်။အမှုပညာပစ္စည်းကလေးတွေကိုဘယ်လိုလုပ်တယ်၊အခေါင်းတလားတွေတစားဆင်းမှုဘယ်လိုလုပ်တယ်ဆိုတာအပြင်အတုဝချက်ရမှာတုံးတဲ့ပစ္စည်းလေးတွေဘယ်လိုထုတ်လုပ်တယ်ဆိုတာကိုပါတည်လာစေတာပါ။ရှေးဘီယန်တွေရဲ့ဂူသင်းချိုင်းအများပြားရှိတဲ့ Valley of the Kings ဒေသဟာအဲ့ဒီနေရာမှာရှင်းယောင်သူတေသနာပညာရှင်တွေက2018ခုနှစ်ထဲကစပြီးတူဖော်နေတာဖြစ်ပါတယ်။သူတေသနာအဖွဲ့ခေါင်းဆောင်ဒေါက်တာဟဝတ်ဆာဒီနေရာတော်မှာရှိနေနိုင်တဲ့နာမည်ကျော်အီဂျစ်ဘုရင်မနဖီတီတီနဲ့သူ့သမီးတော်လည်းဖြစ်ငငယ်ရွယ်နဲ့တည်ဆုံသွားခဲ့ရတဲ့ဘုရင်တူတန်ခမန်ရဲ့ကျန်ရစ်သူကျင်ရတော်လည်းဖြစ်တဲ့အနိုက်ရှင်နမန်တို့ကိုဘယ်မှာမြုပ်ထားလဲဆိုတာကိုရှာဖွေနေတာလည်းဖြစ်ပါတယ
်။ဒေါက်ခင်မျိုးသက်ပြောပြပြီးခဲ့ရပါအခုဆက်ပြီးတော့ဤပညာဆန်တင်မှုဆိုင်ရာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးကြပါရစေ။ပြင်သစ်နိုင်ငံမှာပခုံးအောက်တခြားအကျော်တည်နေတဲ့လူတယောက်ဟာဆက်ရုပ်ရဲ့အကူအညီနဲ့သူ့ရဲ့ဦးနှောက်ကိုအသုံးပြုပြီးတော့လမ်းပြန်လျှောက်နိုင်လာပါရစေ။ပြင်သစ်မှဒီလိုဆန်သက်အောင်မြင်လာတာဟာပထမဆုံးဖြစ်ပါရစေ။ AP သတင်းဆောင်မကိုအခြေခံပြီးတော့ကိုဝင်းခမ်းမောင်ကပြောပြပေးပါရှင်
။အသက်28နှစ်အရွယ်မျိုးသားဟာချော်လဲရာကနေနောက်ပိုင်းပခုံးအောက်တခြားအကျော်တည်သွားခဲ့ပေမဲ့ဒီဆက်ရုပ်ရဲ့အကူအညီနဲ့သူ့ဦးနှောက်ကိုအသုံးပြီးခြေတလှမ်းချင်းရှောင်လန်းနိုင်ပါပြီ။သူဟာလက်မောင်းနဲ့ဘဲဘက်လက်ကောက်ဝတ်လှုပ်ရှားနိုင်သေးတဲ့အတွက်ဗီးတက်ထိုင်ခုံကိုခလုတ်နှိပ်ပြီးသွားလာနေသူတစ်ယောက်ပါ။ CEA စမ်းသက်တပ်ခွဲကန်းကကလီနစ်တက်ပြင်သစ်ကုမ္ပဏီထုတ်ဆက်ရုပ်ဟာတုံးတဲ့သူရဲ့ဦးခေါင်းကိုတစ်ပတ်ချက်မှာကျိုးမဲ့အာရုံခံကိရိယာဝိုင်ယာလက်ဆန်ဆာနှစ်ခုတတ်ထားတဲ့အတွက်အုံနောက်ကအချက်လက်ပို့တာကိုတုံ့ပြန်ပြီးလှုပ်ရှားမှုတွေကိုထိန်းချုပ်နိုင်အောင်အတည်ပြုပါတယ်။အုံနောက်ကလက်ရှိအချက်လက်တွေကိုအာရုံခံကိရိယာတွေကမှတ်ယူထားပြီးဆက်ရုပ်ကိုအမိန်ဖေးခိုင်းစေတာကြောင့်လှုပ်ရှားမှုဖြစ်ပေါ်စေပါれဒီဆက်ရုပ်အကြောင်းသေးစိတ်ကိုစေပညာဂျာနယ်မှာ Clinic Tech သိပ္ပံပညာရှင်တွေကထုတ်ဝေခဲ့ပြီးလန်ဒန်ကမတန်ဆွမ်းသူများဆိုင်ရာဘာသာရပ်ကိုလေ့လာနေတဲ့ဒ ဒေါက်တာတွန်ရှိတ်စပီးယားကပြန်လည်သုံးသပ်ပါတယ်။သူကိုယ်တိုင်ကလည်းမွေးရပါအကျော်တည်ယောဂရှိရာကြောင့်လက်အားကိုးပြီးဘီးတက်ထိုင်ကုန်နဲ့သွာလာနေရသူပါ။ဒီနည်းပညာကအင်မတန်ကောင်းပေမဲ့မတန်ဆွမ်းသူတွေအတွက်ထိရောက်မဲ့အရာတော့မဟုတ်ဘူးလို့ဒေါက်တာရှိတ်စပီးယားကယူဆပါတယ်။
But we know through the world, and this is a center of global health at the London School,
that the number of people who are sick with beta thangun lu an ni su a long ye 15 ya gai nong be we thong nan ja ba de abu jin naw thong ne ye beta thangun ga $2500 law tan ba de ta ke lu at da ga phong chu se naingan de ya ma san swun du de lu at da go pe nai me ni pinya be phit ba de
a so ywa thong che na phat lan na phat long a jaw te ni du de twat daw di set yok ga ma phie shin nai de bu lo သိပ္ပံပညာရှင်တွေကဆိုပါတယ်ဒီလိုစမ်းသပ်မှုကိုနှစ်နှစ်တာအချိန်ပေးပြီးလေ့လာထားတာဖြစ်ပြီးလှုပ်ရှားမှုကိုသိလာအောင်ဗီဒီယိုဂိမ်းကစားနည်းလိုအုံနောက်လေ့ကျင့်ခန်းတွေနဲ့လေ့ကျင့်ပေးရပါတယ် Alexa တို့ Google Home တို့လိုအတန်နဲ့ခိုင်းလို့ရတဲ့ဤပညာကမတန်ဆွမ်းသူတွေအတွက်ပိုအသုံးဝင်နိုင်တယ်လို့ဒေါက်တာ Shakespeare ကဆိုပါတယ်အုံနောက်ထဲထည့်ထားတဲ့အာယုံခံကိရိယာနဲ့အကျော်တည်နေတဲ့လူတွေလှုပ်ရှားနိုင်ဖို့ကတော့အများကြီးဆက်လေ့လာဖို့လိုအောင်ပဲဖြစ်ပါတယ်ခင်ဗျာ
မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုပြည်ရင်းမြစ်စီမှရုပ်မြင်သံကြားလိုင်းမှာကြည့်ရှုနိုင်ပါသည်။နေ့စဉ်မနေ့၈နိုင်ကနေ၈နိုင်၅အထိ15မိနစ်စာထုတ်လွှင့်ပေးနေတာပါ။တနင်္လာနေ့မှာဘုဒ္ဓတာပညာပေးနဲ့ရသဆောင်တဲ့အစီအစဉ်တွေကိုတင်ဆက်ပေးနေပြီးအင်္ဂါ၅နိုင်ပြီးတော့တောက်ကြအထိအစီအစဉ်တွေမှာတော့နောက်ဆုံးရကမ္ဘာသတင်းတွေ၊ဖျော်ဖြေရေးသတင်းတွေနဲ့ပြည်ရင်းစည်းကွက်သတင်းတွေကိုတင်ဆက်ပေးနေပါသည်။ဒီအစီအစဉ်တွေကိုမြစ်စီမရဲ့ Facebook စာမျက်နှာမှာလည်းကြည့်ရှုလို့ရပါသည်။VOA အစီအစဉ်နဲ့ပတ်သက်လို့အကြံပြုခြင်းနဲ့ဆိုရင်တော့ VOA မြန်မာပိုင်း Facebook Messenger ကနေစာရေးအကြံပြုနိုင်ပါတယ်ရှင်။ VOA ကိုအားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ
်။ VOA ကထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးတော့ဝေဖန်ချင်ပေးခြင်းနဲ့တည်ထချင်းတောင်းခြင်းနဲ့ဆိုရင် VOA ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့ဒီကနေ့ညနေပိုင်းတွေ့သတင်းချင်းချုပ်ကိုကိုရန်နိုင်ကပြောပြပေးပါရှင
်။ဂျပန်နိုင်ငံကိုဝင်ရောက်တိုက်ခတ်ခဲ့တဲ့ Hagibis Typhoon မုန်တိုင်းကြောင့်ဂျပန်နိုင်ငံမှာလူ23ယောက်သေဆုံးပြီးတော့နောက်ထပ်16ယောက်ပျောက်ဆုံးနေတယ်လို့ဂျပန်နိုင်ငံရဲ့ NHK သတင်းဌာနကပြောလိုက်ပါတယ်။ဒီအင်အားပြင်းတိုက်ဖုန်မုန်တိုင်းတွေပိတ်မိနေတဲ့သူတွေနဲ့ရေကြီးမှုဒဏ်ခံရတဲ့သူတွေကိုကယ်တင်နိုင်ဖို့အတွက်လည်းဂျပန်အစိုးရကအခုခါမှာတပ်ဖွဲ့ဝင်တွေနဲ့ကယ်ဆယ်ရေးအဖွဲ့ဝင်တွေတောင်းနဲ့ချီပြီးတော့ဒီကနေ့မှာဆေလွတ်လိုက်ပါတယ်။ဒိုကီမျိုးဟာလည်းမုန်တိုင်းနဲ့အကြီးကျယ်ခံရတဲ့အတွက်မျိုးရဲ့လေပတ်မှုလုပ်ငန်းစဉ်တွေဟာလည်းခေတ္တရပ်ဆိုင်းသွားခဲ့ပြီး Hagibis မုန်တိုင်းဟာခုနှစ်ပိုင်းတွေအတွင်းဂျပန်နိုင်ငံကိုဝင်ရောက်ခဲ့တဲ့အဆိုးဝါးဆုံးမုန်တိုင်းတွေကတစ်ခုလည်းဖြစ်ပါတယ်။မုန်တိုင်းကြောင့်ဂျပန်နိုင်ငံအရှေ့ပိုင်းနဲ့အလယ်ပိုင်းဒေသတွေကအနိမ်ပိုင်းနေရာတွေမှာရေလွှမ်းမိုးသွားခဲ့ပြီးတော့အင်ဂျင်5သိန်းလောက်လည်းလျှက်စစ်မှုတွေပြတ်တောက်ကုန်တယ်လို့ပြောပါတယ်ခင်ဗျာ။ဆီးရီးယားနိုင်ငံမြောက်ပိုင်းမှာတူရကီစစ်တပ်နဲ့ကတ်စ်တွေကိုတိုက်နေတဲ့ဆီးရီးယားပြည်သူစစ်တွေရဲ့စစ်စင်ရေးတွေကြောင့်ထွက်ပြေးကြတဲ့အရသာဒုက္ခသည်တွေကိုအကူအညီပေးဖို့အတွက်လူခွေရေးအဖွဲ့တွေကပြင်ဆင်ဆောင်ရွက်နေကြပါတယ်။ဒီဒေသကအမေရိကန်တပ်တွေပြန်ရုပ်ဖို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြီးခဲ့တဲ့ဘက်ကဆုံးဖြတ်ခဲ့ပြီးတဲ့နောက်ဆီးရီးယားတဲကိုဗုဒ္ဓဦးနေကလေးကတူရကီဘက်ကထိုးစစ်တွေစတင်လုပ်ခဲ့တာဖြစ်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကသူ့ရဲ့ရှင်နေရူဒီဂျူလီယာနီနဲ့ပတ်သက်နေတဲ့ဆိုဗီယက်နယ်ဘွားနှစ်ယောက်ကိုသူမသိဘူးလို့ပြောလိုက်ပါတယ်။အဲဒီဆိုဗီယက်ပြည်ထောင်စုဘွားနှစ်ယောက်ဟာပြီးခဲ့တဲ့ကြာသပတေးနေ့ကရွေးကောက်ပွဲမဲဆွယ်စည်းရုံးရေးတွေအတွင်းဗန္ဒားရေးဆိုင်ရာစီမံစည်းကမ်းတွေချိုးဖောက်မှုဆွဲချက်တွေနဲ့တရားစွဲခံခဲ့ရဖြစ်ပါတယ်။ဟောင်ကောင်ဆိုရအာဏာပိုင်တွေကဆန္ဒပြပွဲတွေဟာအများပြည်သူဘေးကင်းလုံခြုံမှုကိုချိန်ချောက်နေပြီးတော့ဆန္ဒပြပွဲတွင်ဖြစ်နေတဲ့ကြမ်းဖက်မှုတွေကိုလည်းပြည်ထဲကြမ်းဖက်မှုဖြစ်ပုံဖော်နေရကြောင်းဒီဟောင်ကောင်ကဆန္ဒပြတဲ့သူတွေဟာအခုတော့မှဆန္ဒပြပွဲတွေကိုအရှိန်ရှော့လှုပ်ဆောင်ခဲ့ပါတယ်ခင်ဗျာ။
တရင်ချင်းချုပ်ကိုကိုရရင်နိုင်ပြောပြပြီးသွားတာပါဒီညနေစီစဉ်ထုတ်လို့ရမှုကမဆုမွန်ဖြစ်ပြီးအသက်မိုင်းဆိုင်ရာအင်ဂျင်နီယာကတော့ John Dryden ဖြစ်ပါတယ်ကျမတို့အခုထုတ်လွှင့်နေတဲ့ Radio စီစဉ်ပြပြချင်းမှာ Intel Set 17နဲ့ Mi Set 3ဂျူလူလူကနေထုတ်လွှင့်ပေးမယ် VOA TV စီစဉ်တွေကိုစောင့်မျှော်ကြည့်ရှုနိုင်ပါတယ်ရှင် VOA စီစဉ်တွေကိုအားပေးနားဆင်နေတဲ့ကျေးဇူးတင်ပါတယ်ကျမများသစင်အောင်ပါ
This program has come to you from the Voice of America, Washington.
Thank you.